တောင်တရုတ်ပင်လယ်ထဲမှာတရုတ်ကမြေဖို့ကျွန်းဖော်နေတဲ့ကိစ္စကနိုင်ငံတကာဥပဒေတွေကိုချိုးဖောက်တာဖြစ်ပြီးတော့အငင်းပွားစရာဖြစ်နေတဲ့မြေပေါ်မှာနောက်ထပ်စည်ရေးပြင်ဆင်ဆောင်ရွက်မှုလုပ်ရမှန်သမျှကိုအမေရိကန်ကကန့်ကွက်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်စတန်ကာတာကပြောကြားလိုက်ပါတယ်
Turning an underwater rock into an airfield simply does not afford the rights of sovereignty or permit restrictions on international air.
ရှီအောက်ချောက်တုံးတွေကိုလေရင်ပြေးလည်တွေအဖြစ်အသွင်ပြောင်းလိုက်ရုံနဲ့အချုပ်အခြာအာဏာပိုင်တယ်လို့ပြောခွင့်မရှိသလိုနိုင်ငံတကာရေချောင်းလေချောင်းတွာလာခွင့်တွေကိုလည်းထိန်းချုပ်လို့မရပါဘူး။တောင်တရုတ်ပင်လယ်ထဲမှာတရုတ်ရဲ့ဆောင်ရွက်ချက်တွေဟာနိုင်ငံတကာဥပဒေသားတွေကိုဖောက်ဖျက်လိုက်တာဖြစ်သလိုအာရှပစိဖိတ်ဒေသတွင်လုံခြုံရေးအစီအမံတွေနဲ့တန်ကင်းတမန်ကင်းကိုအဓိကထားဆောင်ရွက်မဲ့ဒေတာတွေနားလည်ထားမှုတွေကိုဖောက်ဖျက်လိုက်တာပဲလို့အမေရိကန်ကာကွယ်ရေးဝန်ကြီးကာတာကပြောကြားခဲ့တာဖြစ်ပါတယ်။နိုင်ငံတကာမဟာဗျူဟာလေ့လာရေး WISS ကစင်ကာပူနိုင်ငံမှာစီစဉ်ကျင်းပတဲ့ Shangri-La Dialogue ဆွေးနွေးပွဲမှာအခုလိုပြောခဲ့တာဖြစ်ပါတယ်။ပိုင်နဲ့ငင်းပွားနေကြတဲ့တခြားနိုင်ငံတွေထက်ကိုတရုတ်နိုင်ငံကမြန်မြန်ဆန်ဆန်နဲ့ပို့ပြီးတော့ရှေ့ရအောင်လို့ဆောင်ရွက်နေတာဖြစ်တယ်လို့ Shangri-La Dialogue ဆွေးနွေးပွဲမှာတက်ရောက်နေတဲ့ Asia Pacific ဒေသရင်းကကာကွယ်ရေးဆိုင်ရာတာဝန်ရှိသူတွေကိုအမေရိကန်ကာကွယ်ရေးဝန်ကြီးကမိန့်ခွန်းပြောကြားခဲ့တာပါ။တောင်တရုတ်ပင်လယ်တွေကအဓိကကမ္ဘာသင်းမောလမ်းကြောင်းတွေရှိရာတန်ရန်ဇာတပေါ်ကျွယ်ဝတဲ့နေရာအလုံးကြီးပါဟာသူတို့ပိုင်နယ်တွေဖြစ်တယ်လို့တရုတ်ကအလေးထားပြောနေပါတယ်။အဲ့ဒီနေရာတချို့ကိုဖိလစ်ပိုင်မလေးရှားဗီယက်နမ်ထိုင်ဝမ်နဲ့ဘရူနိုင်းနိုင်ငံတွေကလည်းပိုင်ဆိုင်တယ်လို့ပြောနေကြပါတယ်။အာရှဒေသတွင်ဒီထေစီပြေးပြဿနာအပေါ်စိုးရိမ်နေကြတာနဲ့ပတ်သက်လို့တော့မလေးရှားကာကွယ်ရေးဝန်ကြီးဟီရှာမူဒင်ဟူစိန်ကပြဿနာအရင်းအမြစ်ကိုအလုံးစုံဖြေရှင်းရမယ်လို့ပြောကြားသွားပါတယ်။မလေးရှားကဥဆောင်ပြီးတော့ရိုဟင်ဂျာတွေအတွက်ယာယီနေရာထိုင်ခင်းတွေပေးထားတယ်လို့လူကုန်ကူးသူတွေရဲ့နောက်ထပ်အမျက်ထုတ်မှုကိုတားဆီးနိုင်အောင်လို့ဆောင်ရွက်နေပါတယ်လို့သူကပြောကြားသွားခဲ့ပါတယ်။